စစ်တပ်ကအာဏာသိမ်းထားတာရက်ပေါင်း100ပြည့်တဲ့နှစ်မှာနိုင်ငံတော်ဝန်ဆန္ဒပြမှုတွေအရင်ရက်တွေကတည်းကပိုတိုးလာပါတယ်ရန်ကုန်မြို့ကဆန္ဒပြပွဲမှာပါဝင်သူတွေအရင်ရက်တွေကတည်းနည်းနည်းပိုများခဲ့ပေမဲ့အဖမ်းဆီးမရှိခဲ့ပါဘူးတဝဲမြို့မှာတော့ဆန္ဒပြမဲ့လူငယ်14ဦးဖမ်းဆီးခံခဲ့ရပါတယ်ရက်တရာအတွင်းတပ်တွေပြစ်ခတ်လို့တေဆုံးသူတွေအတွက်ကလေးမြို့မှာစူတောင်းပွဲလုပ်ခဲ့ပါတယ်အခုလိုစစ်အာဏာသိမ်းမှုရက်တရာပြည့်တဲ့နေ့နိုင်ငံတော်ဝန်ဆန္ဒပြမှုအခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းထားတာရက်တရာပြည့်တဲ့ဒီကနေ့မှာပဲရန်ကုန်မြို့ရဲကမြို့နယ်တော်တော်များများမှာလူငယ်တွေဆန္ဒပြခဲ့ကြပါတယ်။ကြီးမနိုင်မြို့နယ်၊လှိုင်သာယာမြို့နယ်၊တာကေတာမြို့နယ်နဲ့ဒဂုံမြို့တစ်တောင်ပိုင်းမြို့နယ်တွေမှာလှုပ်ခဲကြတဲ့လျှက်ရပြက်သပိတ်တွေမှာလူငယ်တွေရာနဲ့ချီပြီးတော့ပူပေါင်းပါဝင်ခဲ့ကြတာပါ။မြန်မြန်ဆန်ဆန်လူစုဆန္ဒပြပြီးတော့အချိန်တိုတွင်းမှာပဲလူစုခွဲနိုင်ခဲ့ကြတဲ့ရန်ကုန်ကဆန္ဒပြပွဲတွေကဒီကနေ့မှာတော့အဖမ်းအဆီးမရှိခဲ့ပါဘူး။ဆန္ဒပြသူတွေရဲ့လုံခြုံရေးအခြေအနေကြောင့်ဒီရက်တရားပြည့်ဆန္ဒပြပွဲအတွက်ကြိုတင်နှိုးဆော်တိုက်တွန်းတာတွေမလုပ်နိုင်ပေမဲ့ဒီကနေ့ဆန္ဒပြပွဲမှာလူပါဝင်မှုပိုများပြီးတော့အအောင်မြင်မြင်လူစုခွဲနိုင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတဦးက VOA ကိုပြောပြပါဗျာ။ဒီ
နေ့ကတော့လူပေါင်း300လောက်ရှိတယ်ကျွန်တော်တို့ဒီဘက်ကအကိတာဟာတော့လူပေါင်း150 200လောက်ရှိတယ်ဟုတ်လား။နောက်ပြီးတော့တော့ကြာတော့ပြသားတယ်။ရက်တရားပြည့်နဲ့ပတ်သက်ပြီးကျွန်တော်ကြီးအားလုံးရက်တရားပြည့်ဆိုတော့အားလုံးခေါင်းကြီးကပါရလိုက်တယ်ဘာမှမရလိုက်ဘူးအဲ့လိုမျိုးပြောကြပါတယ်။အော်စားရည်ရင်ကောင်းရည်ကြရတယ်ညောဒီရောဟိုဖျက်ကြရအောင်ရှင်းရန်ရန်ကောင်ရှင်းတဲ့ရန်ကောင်သားတွေအကောင်ပြရဟုတ်စားညညာရှင်းတဲ့ရန်ကောင်တိုင်းတွေလည်းမကြတာဟုတ
်ဒီလိုမျိုးရန်ကောင်ကဆန္ဒပြတဲ့သူတွေအဖမ်းဆီးလွတ်ခဲ့ပေမဲ့တနင်္လာရီတိုင်းဒဝယ်မြို့မှာတော့လူငယ်14ဦးဖမ်းဆီးခံခဲ့ရပါတယ်မနေ့ပိုင်းဆန္ဒပြဖို့လူစုနေတော့မှာပဲစစ်တပ်ကအင်စီကားတွေနဲ့ရောက်လာပြီးတော့ရာဘာဂျီနဲ့ရောဂျီအစ်စ်တွေနဲ့ပါပြစ်ခတ်ဖြိုခွဲခဲ့လို့မိန်ကလေးတအူရာဘာဂျီထိမှန်ခဲ့ပါတယ်အသက်မပြည့်သေးတဲ့ကလေးတွေနဲ့အမျိုးသမီး10ဦးအပါအဝင်လူငယ်14ဦးဖမ်းဆီးခံခဲ့ရတယ်လို့အဲ့ဒီဖြိုခွဲမှုကိုကိုယ်တိုင်ကြုံခဲ့ရတဲ့ဆန္ဒပြလူငယ်တအူက VOA ကိုပြောပြပါတယ
်ဖမ်းဆီးတဲ့အခါသူကရိတ်နဲ့ဖမ်းဆီးတာလည်းရှိတယ်မှဒီလိုမျိုးလမ်းပေါ်မှာပြေးတဲ့သူကိုတော့ဒီတနက်တွေပါနဲ့ပြစ်ခတ်ပြီးတော့ဖမ်းဆီးရမှုတဲ့အခါမှာတနက်ပင်တွေပါနဲ့ခုရပြီးမျိုးရှိတယ်မှရာဘာဂျီနဲ့လက်မောင်းမှဆက်တည်ပြီးတော့တန်ရရတူလို့ရှိတယ်ဒီတန်ရရတူလည်းအားဆိုင်လိုက်ရတယ်မဟုတ်တန်ရရတူကအခုဆိုရင်သူကစစ်တပ်စေုံမှာ၄ရောက်ရုံနေတယ်လို့ပြောတယ်မှာတယောက်ကြလေးတယောက်ကတော့လက်အိမ်ကနေပြီးတော့တွေးထွက်နေတယ်လို့ပြောတယ်မင်းကြီးတယောက်ကတော့လက်မုံမှာရှက်ထီထားတယ်တန်ရရတယ်လို့ပြောတယ်သူစုပေါင်းကတော့ယောက်ကြလေးနှစ်ယောက်နဲ့မင်းကြီးနှစ်ယောက်စစ်တပ်စေုံကိုရုံနေတယ်လို့ပြောတယ်မှာ
ဒါကတော့ဒဝဲမျိုးကအခြေအနေဖြစ်ပါတယ်ပျောက်ကြားတပိတ်ကိုအအောင်မြင်မြင်လုံနိုင်ခဲ့တဲ့သခိုင်းတိုင်းကလေးမျိုးမှာတော့အာနာသိမ့်ပြီးရက်တရာအတွင်မှာကြဆုံးခဲ့ရတဲ့သူရဲကောင်းတွေအတွက်မော်တော်ယာဉ်တွေကဟွန်းနေတီအော်ဆွဲပြီးတော့ဂုံပြူတဲ့အစီအစဉ်နဲ့ဟော့ပြောင်းမှုတွေပါလုပ်ခဲ့တယ်လို့ကလေးမျိုးပင်မတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ်
။အာနာတိန်ရက်တရာပြည်တွင်းမှာကြောက်ဆုံးတဲ့ဒီကောင်းနေတဲ့ဒီဟွန်းတီမှာဒီအော်ရီဆွဲပြီးမှအလေးပြုတဲ့အစီအစဉ်ကတော့ပြောပြတယ်။ဒီတန်နာတော့ပုံမှန်တိုင်းပါပဲ။ဟိုအင်အားတော့များတယ်ပေါ့နော်။ခိုင်းနေတဲ့တော့ပုံများတယ်
။အလားတူမန္တလေးဖားကတ်မုံရွာမကွေးနတ်မောက်စတဲ့ဒေသတွေမှာလည်းမတရားတဲ့အမိတ်အာဏာတွေဖီဆန်ကြဖို့စစ်ကြုံပညာရေးအလိုမရှိစတဲ့ကြွေးကြော်တန်းတွေနဲ့လူတွေရာနဲ့ချီပြီးတော့လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဒါအပြင်မြင်းကြံညောင်ဦးကြောင်မဲပကံစင်ကိုင်မော်လမြိုင်ပောင်ရင်းမပင်နဲ့ရေဦးမျိုးတွေမှာလည်းစိုက်ကဲတဲ့ဘိတ်လူမဲတဲ့ဘိတ်အာယုံဦးတဲ့ဘိတ်နဲ့ညတဲ့ဘိတ်တွေဆင်နွှဲကြပါတယ်။အခုလိုမျိုးနိုင်ငံတော်ဝန်ဆန္ဒပြမှုတွေလုံနေချိန်မှာပဲရန်ကုန်တိုင်းတွင်တေးမြို့နယ်တွေကဇီးပြူကုံရွာမှာတော့စစ်တပ်ကနေနေတဲ့အထိဝင်ရောက်ရှာဖွေတာတွေလုပ်လို့ရွာသားတွေထွက်ပြေးနေကြရပါတယ်။ဇီးပြူကုံရွာအုတ်ချုပ်ရည်မှုယုံကလက်ဖက်ရည်ဆိုင်ကိုမိရှို့လို့ဆိုပြီးဖမ်းဆီးဖို့စစ်ကား၅စီးနဲ့ရောက်လာပြီးမတင်ကားသူတွေကိုလိုက်ရှာနေတာလို့ရွာသားတွေကပြောပါတယ်။အခုလိုစစ်အာဏာသိမ်းပြီးချိန်ကနေစလို့စစ်တပ်ဘက်ကဆန္ဒပြတဲ့သူတွေနောက်သူတို့မတင်ကားတဲ့သူပြည်သူတွေအပေါ်မှာအင်အားသုံးပြီးတော့ပစ်ခတ်ရှာဖွေဖမ်းဆီးမှုတွေကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
။မဆုမုံပြောပြပေးခဲ့တာပါခင်ဗျာ။